အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်စန့်ကျင်ဒေါ်လာမှုတွေနိုင်ငံတော်အရှိန်ကောင်းနေချိန်မှာပဲရှေ့ရှေ့မှာတော့စစ်ကောင်စီအတွက်ရောတစ်ဖက်က NUG အပါအဝင်ဒေါ်လာရင်အဖွဲ့တွေအတွက်ပါစိန်ခေါ်အကဲဆတ်မှုတွေရှိတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်စစ်အာဏာသိမ်းမှုအလွန်ပြည်တွင်းစစ်တိုက်ပွဲတွေအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်အခြေစိုက် Stimson Center ကအွန်လိုင်းဆွေးနွေးပွဲအတွင်းအခုလိုထောက်ပြခဲ့တာပါမှတ်သင်ရထိုက်ကောင်းလို့တင်ပြထားပါတယ်
မြန်မာနိုင်ငံမှာဆီယနာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့နိုင်ငံတော်တိုက်ပွဲတွေအခြေအနေကိုဆွေးနွေးခဲ့ကြတဲ့ Stimson Center ဆွေးနွေးပွဲမှာတော့ Washington DC အခြေစိုက်အမျိုးသားကာကွယ်ရေးတက္ကသိုလ် National War College ရဲ့ပါမောက်ခ Zack Abuza နဲ့ Zurich တက္ကသိုလ်ကအကြီးအကဲနှီးပြနဲ့သုတေသနမှုရှင်နာလောင်းတို့ဦးဆောင်ဆွေးနွေးပါတယ်။ဦးဆောင်ဆွေးနွေးသူဒေါက်တာရှင်နာလောင်းကတော့သူအနေနဲ့ဇူရစ်တက္ကသိုလ်နီးပြတဦးအနေနဲ့ကိုစားပြုဆွေးနွေးတာမဟုတ်ဘဲမြန်မာပြည်ပခန့်ဆိုင်ရာမြေပုံထုတ်လုပ်မှုမှာသူတည်တနာပါဝင်သူအနေနဲ့ဆွေးနွေးကြောင်းပြောပါတယ်။ပါမောက်ခဇက်အဘူဇာကတော့သူအနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနဓမ္မမဟုတ်လဲ National War College ကိုကိုစားပြုဆွေးနွေးတာမဟုတ်ကြောင်းပြောပါတယ်။သူဟာမြန်မာအရေးကျွမ်းကျင်သူမဟုတ်ပေမဲ့လည်းအရှိတောင်အာရှဒေသတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံကံတော်လှန်မှုဆိုင်ရာရန်ပုံငွေထောက်ပံ့မှုနဲ့ထောက်ပံ့ပို့ဆောင်ရေးနိုင်ငံရေးအရာလက်နက်ကိုင်ပုံကံမှုတွေကိုနှစ်ပေါင်း30ကျော်ကြာလေ့လာနေသူဖြစ်ကြောင်းပြောပါတယ်။လွတ်လပ်ရေးရပြီးနောက်ပိုင်းတိုက်ပွဲတွေမကြုံဘူးတဲ့နိုင်ငံအလဲပိုင်းမှာဗုဒ္ဓဘာသာဝင်ဗမာတွေအများစုဖြစ်ပြီးဗုဒ္ဓဘာသာမြန်မာနိုင်ငံတော်အဖြစ်ထိမ့်သိမ့်မယ်ဆိုတဲ့စစ်တပ်ကပြောဆိုနေတဲ့အထက်မှာဒီကျေးလက်နေဗုဒ္ဓဘာသာဝင်ဗမာလူတို့ဟာတိတ်ပြီးအခရာချပေမဲ့လေအခုတော့စစ်တပ်နဲ့တိုက်ခိုက်နေတဲ့အကြောင်း IISS နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနရဲ့မြန်မာပြည်ပခန့်မြေပုံထုတ်လုပ်ရေးသုတေသနအဖွဲ့ဝင်ဒေါက်တာရှိုနာလောင်းကပြောပါတယ်
One tactic that the SEC has used in the drive
ဒီပြည်ပခန့်မှာစစ်ကောင်စီတုံးနေတဲ့စစ်နီးဗျူဟာတစ်ခုကတော့တဘုံတွေခုံအောင်နေတဲ့သူထင်ရတဲ့နေရာတွေကိုအကွက်ချပြီးနှိမ့်ရှုံမှုတွေဖြစ်ပါတယ်
စစ်ကောင်စီကလက်နက်နဲ့ငွေကြေးထောက်ပံ့တဲ့ပြူစောတီပြည်သူစစ်တွေကစစ်ကောင်စီရဲ့တိုက်ခိုက်မှုတွေကိုအပြစ်ပေးနေတယ်လို့ဒေါက်တာရှင်နာလောင်းကပြောပါတယ်
။ The SAC is fighting battles all over Myanmar.
မြန်မာတိုင်းနိုင်ငံလုံးမှာစစ်ကောင်စီကတိုက်ခိုက်နေရပါတယ်။ဒီကိစ္စကြောင့်ရောနောက်လက်ရှိမှာကြုံတွေ့နေရတဲ့လက်နက်ချမှုကြဆုံးမှုနဲ့လူသစ်စုဆောင်မှုအခက်အခဲတွေကြောင့်သူ့ရဲ့လှုပ်ဆောင်နှိုင်စွမ်းကိုအစွမ်းကုန်ကြိုးစားနေရတော့ပါ
စစ်ကောင်စီခြေလင်းတက်တွေဟာအင်အားထက်ဝက်လောက်နဲ့လှုပ်ရှားနေပုံရကြောင်းနဲ့ခြေကုံလက်ပန်းကျနေပြီလို့ပါမောက်ခဇက်အဘူဇာကသုံးသပ်ပါတယ
် Any military will tell you that 3 to 4 months
ဘယ်စစ်တပ်မှဆို3-4 လစတိုက်မြန်မာစစ်စီရေးလောက်ရဆိုရင်တက်ခန့်ရေးဆိုင်ကိုပျက်စီးစေပါတယ
်ဒါအပြင်စစ်ကောင်စီဘက်ကစစ်သားအသစ်တွေအတွက်ခန်းစားခွင့်တိုးမြင့်လာတာတွေကိုတွေ့ရကြောင်းလည်းသူကထောက်ပြပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေတဦးချင်းတယောက်ချင်းလက်နက်ချတာမျိုးတွေ့ရပြီးမဲ့တဖွဲ့လုံးအနေနဲ့လက်နက်ချတာမျိုးအခုချိန်ထိမတွေ့ရသေးတာကိုလည်းသူကထောက်ပြပါတယ်တပ်ဖွဲ့လိုက်လက်နက်ချရေးဆိုတဲ့အချက်မှလည်းစစ်သားတွေရဲ့ပိုင်ဆိုင်မှုအလုံးကစစ်တပ်လုပ်ငန်းတွေဒါမှမဟုတ်လည်းစစ်တပ်ပိုင်ဘန်တွေမှာရှိနေတဲ့အချက်နောက်မိုင်းတဲဖုန်းကိုသာသုံးရတာကြောင့်သူတို့ရဲ့ဖုန်းတွေကိုစောင့်ကြည့်နေတဲ့အချက်တွေကအရေးကြီးတယ်လို့လည်းထောက်ပြပါတယ်စစ်ကောင်စီတပ်ဖွဲ့တွေစိတ်သက်သာရှိနေတဲ့အနေအထားမျိုးခေါင်းဆောင်မှုပိုင်းမှာစိတ်ပြတ်နေကြတဲ့အခြေအနေမျိုးကိုလည်းတွေ့ရကြောင်းပြောပါတယ်။ဒါကြောင့်ရှေ့လျှောက်စစ်မြေပြင်မှာအပြောင်းအလဲတချို့တွေ့လာရနိုင်တယ်လို့လည်းသူကခန့်မှန်းပါတယ်။ဒါပေမဲ့လည်းဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အားသာချက်ဟာမဟာမိတ်ဖွဲ့စည်းမှုမိတ်ဖက်ဖြစ်တည်မှုတွေအပေါ်မှာတီးမိနေတယ်ဆိုတာကိုလည်းစစ်ကောင်စီကနားလည်သိရှိထားပြီးစစ်ကောင်စီဘက်ကဒီကိစ္စကိုအစွမ်းကုန်အားထည့်ကြိုးပမ်းနေတယ်လို့ပါမောက်ခဇက်အဘူဇာကပြောပါတယ်
။ Just today you have peace talks in Naypyidaw with different groups.
နေပြည်တော်မှာဖွဲ့စည်းစည်းနေငင်းငင်းဆွေးနွေးပွဲတွေရှိပြီးသူတို့ကိုဆွေးနွေးနိုင်မှုကြိုးစားနေကြပါတယ်။တချို့နယ်တော့အောင်မြင်မှုရပါလိမ့်မယ်။ပြည်ပကကရှေ့ချလာမယ်နှစ်နဲ့ချီချလာမယ်ဆိုရင်တော့ဒီလက်နက်ကင်ဖွဲ့ရဲ့ထောက်ခံမှုတွေကိုရှင်းလင်းပြနိုင်မှုတွေစစ်ကောင်စီမှာခွင့်လန်းတွေရသွားပါလိမ့်မယ်။
ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံရေးရည်မှန်းချက်ကြောင့်လက်ရှိထောက်ခံမှုရရှိထားတာဖြစ်ပြီးအဓိကစိန်ခေါ်ချက်နှစ်ရပ်ရှိတယ်လို့ပမောက်ခအဘူဇာကထောက်ပြပါတယ်။တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေကိုကတိပြုထားတဲ့အတိုင်း NUG အနေနဲ့အခြေခံဥပဒေဆိုင်ရာမူပေါင်းတရက်ချမှတ်နိုင်မလားဆိုတာနဲ့ဒီအချက်ကိုလည်းအခုချိန်မှာစရမယ်လို့ပြောပါတယ်။ဒီအချက်ကအချိန်ဆွဲလို့မရတဲ့ကိစ္စဖြစ်တယ်စစ်ပွဲအလွန်အစီအစဉ်တွေကိုအခုချိန်ကစရမယ်လို့လည်းသူကယူဆပါတယ်ဒုတိယအချက်ကိုလည်းသူကအခုလို့ပြောပါတယ်
The second thing is that the relationship right now between the NUG and the ERO, different
ERO.
NUG ko lenne dasin pe ye ala la ne patte pe Myanmar ye chwen chin tu Pamaukha David Steinberg ka mi myan da ma ro NUG ha lon law de thin chou hnyo cha nai swan shi pe America pa win naingan da ka ni ne lenne dasin pe tin ne lu tu ni ne yu sa chao Pamaukha Zack Abuza ka pyo ba de da bi me le NUG ko lenne dasin pe da myo let twi phit la nai chin mi shi bu lo le Pamaukha Abuza ka that law pyo ba de September 29 ရက်နေ့က American Pirasu Stimson Center ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့အရှိအရှအစီအစဉ်ရဲ့တွဲပင်ညွှန်ကြားရေးမှူးနဲ့အကြီးအကဲပညာရှင်ယွန်းဆန်းကဆွေးနွေးပွဲမှာအစီအစဉ်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ရှင်။